COVID ကရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံကတင်ပို့တဲ့ပင်လယ်ဇာတွေကိုထိုင်းနိုင်ငံစမော့ဆောင်ခရန်ထရိုင်က၅ဈေးမှာရောင်းချခွင့်တားမြစ်ဖို့ကြေညာလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။စမော့ဆောင်ခရန်ထရိုင်ကမက်ကလောင်၅ဈေးမှာမြန်မာနိုင်ငံကတင်သွင်းတဲ့ပင်လယ်ထွက်ကုန်တွေကိုလာမဲ့ဗိုလ်တပူးတွေကစပြီးရောင်းချခွင့်ယာယီပိတ်ထားဖို့ဒေသခံအာဏာပိုင်တွေကကြေညာလိုက်တာပါ။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေနဲ့သေဆုံးသူတွေပါတိုးလာနေကြမှာပဲရောဂါကူးစက်ပြန့်ပွားမဲ့အန္တရာယ်ကိုကြိုတင်ကာကွယ်တဲ့အနေနဲ့မြန်မာနိုင်ငံကပင်လယ်ဇာတွေရောင်းချခွင့်ပိတ်ထားဖို့ပြီးခဲ့တဲ့သတင်းပတ်ထဲကပဲဆုံးဖြတ်ခဲ့တာဖြစ်ကြောင်းကိုလည်းမဲကလောင်ဈေးလုပ်ငန်းရှင်များအစည်းအရုံးဥက္ကဋ္ဌနိုင်စွန်ဖုံးစမုစုပကိုကပြောပါရယ်လက်တလောမြန်မာနိုင်ငံကရေရွက်ထွက်ကုန်တွေကိုတင်သွင်းရောင်းချနေတာတွေကိုတားမြစ်ထားဖို့နဲ့ကွန်ပစ္စည်းတည်ယူပို့ဆောင်ရမှာအသုံးပြုနေတဲ့ချင်းနှောင်းနဲ့အေးကန်းသုံးငါးထက်တက်တာတွေကိုလည်းဈေးအပြင်ဘက်ယူဆောင်တာမျိုးနှိုင်းရနာမျိုးတွေမလုပ်ဖို့ကိုလည်းတားမြစ်ထားပါတယ်မြန်မာနိုင်ငံမှာယောဂထိန်းချုပ်နိုင်တဲ့အခြေအနေအထိကန့်သတ်ထားမှာဖြစ်တယ်လို့လည်းဈေးတာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံသားအများအပြားအလုလုကင်နေတဲ့မက်ကလောင်ဈေးမှာကန့်သတ်ချက်တွေထုတ်ပြန်ပြီးတဲ့နောက်အခြေအနေနဲ့ပတ်သက်လို့ရှေ့ပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောပြပါတယ်
ကွန်ပစ္စည်းကားတွေကိုယာယီအကန့်တအဖြစ်ကိုဝင်ဝင်ပြရထားတယ်ဆိုတာတော့ကြားတယ်။အဲကျွန်တော်တို့အခုကယောဂါလက်စီးတဲ့ကြောင့်ဟိုပစ္စည်းတွေတင်ဆောင်လာတဲ့ကားတွေအားလုံးဟိုယာယီအခိုက်တအဖြစ်ဟိုကန့်တနေရနာထားတယ်ဆိုတာလက်တော့ကြောင့်သူကကြားလိုက်တယ်။ဟုတ်လို့ပြီးသွင်းမှလည်းဒုတိယနိုင်ငံချင်းနေတော့ပစ္စည်းကရိယာမှာတော့၎င်းသူပုဂ္ဂိုလ်မှာတော့၎င်းကပန်းလာနိုင်တယ်တကြောက်ပြောအဲ့တော့ဆန့်တိုက်တယ်လို့ဖြစ်မှာပါ။နိုင်ငံကွန်တွေကိုအထိကိုက်မယ်ဆိုတော့သူသိတယ်သူကလည်းဟိုယောဂအံလျောဆိုလို့ရောင်းနေအဲ့ကအဲ့မှာငါးရီပဇွန်ဒီပေါ့ဗျာကျွန်တော်ဒီပင်နဲ့အစားတောက်ပြီးအလုံးမနဲ့အစိုးကြီးရောင်းတာသူက
ဒီသေးကြီးအတွင်းမှာမြန်မာပြည်ကလာတဲ့ပင်လယ်ဇာတွေတာမကမြန်မာလူသမားတွေလည်းအများအပြားအလုပ်လုပ်ကြနေတာပါဒီအတွက်လှူသားလျှော့ချတာတွေအလုပ်ကျုပ်တာတွေလည်းထပ်ပြီးကြုံရနိုင်တယ်ဆိုပြီးမြန်မာလူသမားကြီးဆောင်ရွက်နေသူတွေကခံမှန်းနေကြပါတယ်ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ59ယောက်နဲ့ကူးစက်သူ3500ကျော်ရှိခဲ့တဲ့ထိုင်းနိုင်ငံမှာယောဂါကူးစက်မှုတွေရော့ကျလာတာနဲ့အမျှကန့်သက်ချက်တွေပြန်လည်ချော့ပေါက်ပေးနေခြင်းမှာပဲအိန္ဒိနာချင်းမြန်မာနိုင်ငံမှာတကြော့ပြန်ကူးစက်မှုတွေပေါ်ပေါက်လာရာကနေကန့်သက်ချက်တွေပြန်လည်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံနဲ့နေဆက်ဒေသတွေမှာလည်းထိုင်းရနာပိုင်တွေကလုံခြုံရေးတွေတိုးမြင့်ချထားသလိုတရားမဝင်နေဆက်ချက်တော်ဝင်ရောက်လာသူတွေကိုလည်းဖမ်းဆီးအရေးယူနေတာဖြစ်ပါတယ်ရှင်ကျွန်မမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ